ဖနစ်တရမနှင့်တင့်လျော်မှန်ကန်သောစကလုံးအသုံးနှုံးများကိုအသုံးပြုခြင်းအောက်တွင်ဖော်ပြထားသောစကလုံးအသုံးနှုံးများသည်မတန်ဆွမ်းသူအဖွဲ့အစည်းများမှသဘောတူထားသည့်အသုံးနှုံးဥပမာအချို့ကိုဖော်ပြထားခြင်းဖြစ်သည်ဤအချက်များကြောင့်ဆက်သွယ်ပြောဆိုရာတွင်စိတ်အနှောက်အယှက်မဖြစ်ပါနှင့်စိတ်အေးအေးထားပါတစုံတယောက်ဤမတန်ဆွမ်းမှုနှင့်ကန့်ညီမှုမရှိသောအသုံးနှုံးများဥပမာနောက်မှတွေ့မယ်သို့မဟုတ်ဒီဟာကိုကြားပြီးပြီလားစသည့်စကလုံးအများစုကိုအသုံးပြုမိသည့်အခါတွင်ရှက်စရာဟုမတွေးပါနှင့်မပြောဆိုသင့်ပါမတန်ဆွမ်းမှုကိုခံစားနေရသူစွန့်အားနာမကြမတန်မဆွမ်းထော့ကြိုးဒုက္ခိတဝီချဲဖြစ်သာရွေ့ရှားနိုင်သူဝီချဲတမာစိတ်ယောဂစိတ်ယောဂတဲ့စိတ်ကစင်ကလျာယောဂတဲ့အယူမတန်မစွမ်းညံထုံထိုင်းသူပုံမှန်မဟုတ်သူဖွံ့ဖြိုးမှုနှေးကွေးသူများတက်ကြီးမှုသို့မဟုတ်လူပုတက်ခြင်းအော်ဟစ်ခြင်းတိုက်ခိုက်ခြင်းလှုပ်ရှားနိုင်သောကိုယ်ခန္ဓာပုံကွယ်နေသောမတန်စွမ်းမှုများပြောဆိုသင့်သည်မတန်စွမ်းမှုဥပမာအမြင်အာရုံမတန်စွမ်းသူများအကြအာယုံမတန်ဆွမ်းသူများကိုအင်္ဂါမတန်ဆွမ်းသူမတန်ဆွမ်းသူသို့မဟုတ်မတန်ဆွမ်းမှုတစ်ခုခုရှိသူဖြစ်နိုင်ပါကလှူရှားသွားလာရန်အခက်ခဲရှိသူဟုခေါ်နိုင်ပါသည်ရွေးရှားမှုအကန့်အသတ်ရှိသူရွေးရှားမှုအကန့်အသတ်ရှိသူကိုတည်ယူပို့ဆောင်ရင်းနှင့်ပတ်သက်၍အဓိကထားသွေးသုံးကြသည်ဝီချဲအသုံးပြုသူစိတ်ပိုင်းဆိုင်ရာမတန်ဆွမ်းသူများစိတ်ကြမ်းမာရေးယောဂါရှိသူများဒေါင်းစင်ဒရုံးရှိသူများတငယ်နာအကျော်တင်ရှိသူများအုံနောက်ထိခိုက်တံရရရှိသူများအော်တစင်ညာရီမတန်ဆွမ်းများတင်ယူမှုခက်ခဲသူများကိုခန္ဓာသေးကွေးသူများသို့မဟုတ်ကိုခန္ဓာဖွံ့ဖြိုးမှုအားနည်းသူများလေတင်တုံးဖြတ်ခြင်းမတန်ဆွမ်းမှုမရှိသောခန္ဓာကိုမျက်စိဖြင့်မမြင်ရသောမတန်ဆွမ်းမှုများမှတ်သားရန်လူပုဂ္ဂိုလ်တဦးချင်းစီ၏စိတ်နှစ်သက်မှုအရသုံးနှုံးပါမိတို့သုံးနှုံးရမှန်မသိသည့်အခါတွင်မေးမြန်းပါ